င်တိုင်းသားပါတီတွေပူပေါင်းရေးအတွက်ဒီနေ့ဖအံမြို့မှာဆွေးနွေးကြတယ်ဆိုပြီးတော့သိရလို့ပါဆရာ။ဆရာတို့ပူပေါင်းရေးအတွက်ပေါ့နော်ဘလောက်အတိုင်းတာအထိသဘောတူညီမှုတွေများရခဲ့ပြီလို့ပြောလို့ရမလဲရှင်။
ပြင်းပြင်းလွဲ့တွင်းမှာရှိတဲ့ပါတီကသုံးပါတီရဲ့ပြင်းပြင်းလွဲ့ပြင်ပမှာရှိတဲ့ရန်ကုန်တိုင်းဧရာဝတီတိုင်းတို့ပဲခူးတိုင်းတို့မှာခြေဆိုင်တဲ့ပါတီတစ်ပါတီဆိုအလုံးစုံ၅ပါတီအဲ၅ပါတီကနေပြီးတော့တွဲဆုံဆွေးနွေးတာပါတစ်ပါတီရဲ့ပြန်ပြီးတော့ပေါင်းစည်းဖို့အတွက်ကိုကျွန်တော်တို့တွဲဆုံဆွေးနွေးတာကျွန်တော်တို့ကအရင်ဆွေးရတဲ့အကုန်လုံးဆိုရင်တော့6တင်မြောက်ဖြစ်ပြီပေါ့နော်ကျွန်တော်တို့အလုံးကမူအားဖြင့်ပြီးခဲ့တဲ့ဟို2015စီဇန်မှာမတော့ပြူဝေတဲ့ကိုကမူအားဖြင့်ပေါင်းမှုသဘောတူခဲ့ကြတယ်ပြီးခဲ့တဲ့မကြာခင်ကပေါ့နော်ဆွေးနွေးတဲ့ပွဲမှာတော့ကျွန်တော်တို့ကပေါင်းစည်းဖို့ကိုမူအားဖြင့်မကတော့သဘောတူဖို့အားလုံးကဖြစ်တယ်အဲ့ဒီမှာကျွန်တော်တို့တင်ပြတဲ့အချက်လေးတွေရှိတယ်အဲ့ဒီအချက်လေးတွေနဲ့အကုန်လုံးကပေါင်းစည်းမယ်ဆိုပြီးတော့သူ့လာတဲ့အချိန်မှာတော့ကျွန်တော်ရဲ့ပါတီမူဝါဒတွေကိုညှိနှိုင်းမယ်ဆောင်ရွက်မယ်အားအဝူးအတွက်ဒီဝေးကိုလာတက်တာပါ
ကင်းပါတီတွေပူပေါင်းဖို့အတွက်ပေါ့နော်ဆရာတို့ဘယ်ချိန်တွေကများပြင်ဆင်နေတာလဲဘာကြောင့်ပေါ့နော်အခုလိုပူပေါင်းဖို့များဆုံးဖြတ်ဖြစ်တာလဲရှင
်ကျွန်တော်တို့2014 73ပတ်ဝန်းကျင်တော့ဖြစ်နေမှာချက်အချိန်တွေကတော့ဒီလိုပဲကျွန်တော်တို့ရဲ့ကင်းပြည်သူတွေကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာပါတီတွေနဲ့ပတ်သက်လို့ကျွန်တော်ကင်းပါတီတွေရဲ့ရွေးကောက်ပွဲမှာပေါ့နော်အနိုင်မရမှုတွေပေါ်မှာလေတစ်ချက်အမလို့အမရဖြစ်တဲ့တစ်ချက်နောက်တော့ကင်းပါတီချင်းချင်းမှာလေပူပေါင်းဆောင်ရွက်မှုတွေအားနည်းတာလည်းပါမှာပေါ့နော်ဒီအချိန်တွေကြောင့်လည်းပါပါအဲဒီအချိန်တွေကြောင့်ကျွန်တော်တို့ရဲ့ပါတီပေါင်းစည်းကိုသဘောတူကြလို့ဒီလိုပေါင်းစည်းဖို့ကိစ္စကိုဖြစ်ပေါ်လာတာ
ဒီနေ့ပေါ့နော်ဖအံမျိုးမှာတွေးဆောင်ကြတဲ့ကင်းပါတီ၅ခုအပြင်ပေါ့နော်စီလုံးညင်ညွတ်တော့ကင်းအမျိုးသားဒီမိုကရက်တစ်ပါတီဆိုပြီးတော့လေကင်းပါတီတစ်ခုရှိနေတယ်ဆိုပြီးတော့လေကျမတို့သိရပါတယ်ဒီပါတီနဲ့ရောဆရာတို့လက်တွဲသွားဖို့များရှိမလားရှင်
မနေ့ကကျွန်တော်တို့ကိုပါဇက်လေးပဲအကြောင်းပြတဲ့အခါကျတော့မဟုတ်ဘူးကျွန်တော်တို့ကစာနဲ့ပြင်းနေလေလာကြင်ထားတာလည်းမရှိဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီကိစ္စကိုဘလို့မှဆွေးနွေးလို့ဖြစ်မှာမဟုတ်ဘူးဆိုပြီးပြန်လို့အကြောင်းပြတယ်အကြောင်းပြတဲ့အခါကျတော့အခုကျွန်တော်နေ့လေတော့မှာပေါ့သမေစားပြီးတဲ့အချိန်တော့မှာသူတို့စာပို့လာသူတို့ကူပေါင်းကြလို့လာပို့တာပထမတစ်ချိန်ကတော့စာလည်းမပို့ဘဲနဲ့ပါဇက်လေးပဲအကြောင်းပြတယ်စာပို့လာတော့ဒီကိစ္စကျွန်တော်ပြန်ဆက်လက်ဆွေးနွေးဖို့အချိန်ကမရတဲ့အတွက်ကျွန်တော်တို့ကမနေ့ဖာမှာပဲသူတို့စီရပေါ့ဗျာတာဝန်ရှိတဲ့လူတွေဆုံးဖြတ်ပေးခွင့်ရှိတဲ့လူဥက္ကဋ္ဌဆိုတော့ပေါ့နော်သူတို့ရဲ့ပါတီရဲ့အနေအထားကိုသင်ပြဖို့လိုတယ်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ကတော့ပြည်နယ်တွင်းကပါတီဖုတ်တဲ့ဆိုအဓိကဖြစ်နေပြည်နယ်တွင်းကပါတီပေါ့နော်သုံးပါတီကနေပြီးတော့သူတို့ကသူတို့ရဲ့ပြည်နယ်တွေကပါတီဆိုတော့သူတို့ပို့ဦးရသိနေတယ်လေအဲ့တော့သူတို့ရဲ့ဓာတ်ကိုသူတို့အဓိကထားပြီးဆွေးနွေးပါကျွန်တော်တို့ကတော့အခြေအနေကိုကြည့်ပြီးတော့ကျွန်တော်တို့ကတော့ဆွေးနွေးပါမယ်လို့ကျွန်တော်အဲ့လိုတော့ပြောထားတယ
်ပါတီကိုပူးပေါင်းတဲ့အခါမျိုးမှာတပါတီနဲ့တပါတီပေါ့နော်မူဝါဒကွဲပြားတာတွေစီကံသတ်မှတ်ချက်မတူညီတာတွေရှိနိုင်တဲ့အတွက်ပေါ့နော်ပူးပေါင်းပြီးတော့မှပေါ့နော်သဘောထားကွဲလွဲတာတွေပါတီတွင်ပြဿနာတွေမဖြစ်အောင်လို့ဘလို့များစီမံသွားဖို့ဆရာတို့စဉ်းစားထားပါတယ်ရှင်
အဓိကအရေးကြီးတာပေါ့ဒါကြောင့်မလို့ကျွန်တော်တို့ဒီမူဝါဒပိုင်းဆိုင်ရာကိုကျွန်တော်ဒီနေ့ဆွေးနွေးတာမပြည့်ပြည့်သေးပါဘူးကျွန်တော်ပါတီလိုက်တင်တဲ့အချက်လက်တွေအားလုံးပေါ့ငါးပါတီဆုံးတင်တဲ့အချက်လက်အားလုံးပေါ့34ချက်ရှိအဲ34ချက်ကိုကျွန်တော်တို့မနေ့ဖာမှာဆက်ပြီးဆွေးနွေးမယ်ကျွန်တော်အခုပြင်ပါတီ၅ပါတီမှာ NVF မှာ KNP နဲ့ကပြုစုဒီမိုကရက်တစ်ပါတီကအဲ့မှာမဟာမိတ်တွေမှာပါတယ်ကျွန်တော်တို့ KNP ကတော့ KNP မျိုးသားပါတီကတော့ UNA ပေါ့ဒီလိုမျိုးဆိုတန်းစားမျိုးသားမဟာမိတ်ပေါ့နော်အဲ့အဖွဲ့မှာကျွန်တော်က UNA ထဲမှာကျွန်တော်ကမဟာမိတ်တွေနဲ့ပါတယ်တခါကျန်တဲ့3ပါတီကအင်ပီစုပါတီ KPP ရဲ့ Current Democratic Party ရဲ့ Democratic နဲ့ Communist Party ကနေပြီးတော့သူတို့သုံးပါတီက FDA ဆိုတဲ့ Federal Democratic Alliance မှာပါမိတ်နေတဲ့ပါတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကပူးပေါင်းမယ်ဆိုတဲ့အခါကျတော့နောက်ခံမဟာမိတ်နဲ့ဆက်သွားလို့ရှိရင်သူတို့ပါတီပူးပေါင်းရေးအတွက်အခက်အခဲရှိနေတယ်အဲ့တော့အတွက်ကျွန်တော်တို့ကပူးပေါင်းခဲ့ဖြစ်လာတဲ့အခါကျမှကျွန်တော်တို့ကတပါတီတွေဖြစ်လာတဲ့အခါကျမှပဲမဟာမိတ်အဖွဲ့တစ်ခုကိုကျွန်တော်တို့လည်းနိုင်ငံရေးရပါတော့နိုင်ငံရေးကကျွန်တော်တို့လည်းတူညီတဲ့အဲဒါမဟာမိတ်အဖွဲ့ကျွန်တော်အဲ့ဒီမှာပြန်ပူးပေါင်းမယ်လက်ရှိအခြေအနေမှာတော့ကျွန်တော်ခဏရက်ထားမယ်တကော
ကျွန်တော်ပေါင်းစည်းဖို့အတွက်ကြိုးစားနေတာဒီပါတီနှစ်ခုသုံးခုမဟုတ်ဘူးပေါ့ဆရာရဲ့ဒီလိုပါတီအများကြီးကိုပူးပေါင်းကြမယ်ဆိုတော့ပေါ့နော်ဒီအခက်အခဲပြင်အခြားအခက်အခဲတွေရောဘာတွေများရှိနိုင်အောင်လဲဆရာ
နောက်ခံမဟာမိတ်ရဲ့အချက်တစ်ချက်ကတော့အခုကျွန်တော်ဒီနေ့တော့ရှင်းပြသွားပြီဒါပေမဲ့ကျွန်တော်တို့ကကျန်တာကတော့ကျွန်တော်မူပိုင်းဆိုင်ရာပေါ့နော်မူပိုင်းဆိုင်ရာမှာသူတို့ကကျွန်တော်ဖက်ဒရယ်နဲ့ပတ်သက်တဲ့ဒီနိုင်ငံရေးမူပိုင်းဆိုင်ရာမှာကျွန်တော်အဲ့ပုံမှာတော့သဘောထားတည်နေတဲ့ထွက်ပို့တော်လူတွေဖက်ဒရယ်ဒီမိုကရက်တစ်ကိုတော့တော်တော်လေးထွက်လာနိုင်မှုတော်လူတွေတပန်နဲ့ထွက်လာမှတပန်ကြီးရဲ့သဘောထားဖြစ်လာမယ်လေအဲ့ဒီကိစ္စကိုအဓိကထားပြီးရှင်းနေမှုလို့
ဒီကင်းပါတီတွေပူးပေါင်းပြီးတဲ့နောက်ပေါ့နော်ပါတီသစ်ထူထောင်ဖို့အတွက်ဒီဥက္ကဋ္ဌဒုက္ခရွေးတာဘိုးကော်မတီဝင်ရွေးတာတွေပါတီနာမည်ပေးတာတွေမှတ်ပုံတင်တာတွေကိုပေါ့နော်ဆရာတို့ဘယ်တော့လောက်စောင့်ရွက်သွားဖို့များစဉ်းစားထားပါတယ်ရှင်
ပါတီကို6ရောင်လုံးနဲ့ကျွန်တော်အဲ့ရပါတီပေါင်းစည်းရေးကော်မတီဆိုပြီးဖွဲ့တယ်အယောက်30ပေါ့အဲ့အဲ့ပါတီပေါင်းစည်းရေးကော်မတီရောက်30ဖွဲ့ပြီးတော့ကျွန်တော်တို့အဲ့ဒီကိစ္စကိုကျွန်တော်တနစ်နဲ့တနစ်ခွဲပေါ့ဗျာတနစ်ခွဲအထိကြောင့်အချင်းကြီးပဲအဲ့တဲမှာကျွန်တော်ကပါတီဖြစ်လာတဲ့အခါကျရင်ပါတီရဲ့နာမည်ရောပါတီရဲ့ logo တို့ပါတီရဲ့အလံတို့ဘာလို့အကုန်လုံးလဲဆွဲမယ်ပါတီမူဝါဒလည်းပြီးဆွဲမယ်အဲ့ဒီမှာကျွန်တော်မှတ်ပုံတင်ဖို့ပါတီဝင်ရနဲ့မှတ်ပုံတင်ဖို့အကုန်လုံးလုပ်မယ်ဒီအဲ့ဒါကိုကျွန်တော်တင်မယ
်ဟုတ်ကဲ့ဆရာအဲ့ဒါဆိုတော့ဆရာကြီးဒီ2019လောက်မှာပေါ့နော်ဟိုအခြေအနေကဖြစ်လာမယ်အနေနဲ့
ော့ဒါပေါ့ကျွန်တော်တို့ကအခုကတစ်နှစ်ခွဲလောက်ဒီကျွန်တော်တို့အချိန်ကြတဲ့အတွက်2019ကတော့ပြေကျတော့ရှိတာပေါ့
ပူပေါင်းပြီးနောက်ဆရာတို့ဆောင်ရွက်ရမယ်ရှေ့လုပ်ငန်းစဉ်တွေရောဘာတွေများစီမံထားတာများရှိလဲရှင
်ဒီမျိုးသားနေတဲ့အားလုံးကတခုတည်းပဲပါတီတခုပဲဖြစ်အောင်ကျွန်တော်တို့ကသွားတဲ့ခါကျရင်ကျွန်တော်တို့ကမျိုးသားလို့အပံကိုကျွန်တော်တို့ကနေပြီးတော့ဒီပါတီပေါင်းပြီးဒီပါတီတွေဖြစ်လာတဲ့ခါကျကျွန်တော်အားလုံးကိုအစားစားနဲ့ထွက်ပြီးသွားဖို့ကျွန်တော်တို့ကစဉ်းစားပါတယ်
ဆရာကလို့ဖြည့်ပေးရတော့ RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်